ချမခင်မြူထွေးပါရှင်။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ့်မိုင်းဆိုင်ရာမတရားပြုကျင့်မှုတိုင်ကြားချက်တွေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ့်မိုင်းဆိုင်ရာမတရားပြုကျင့်မှုနှောက်ယှက်စော်ကားမှုတွေဖြစ်လာရင်စနစ်တကျအရေးယူကင်တွယ်တဲ့နည်းလမ်းတွေအခိုင်အမာရှိထားပါတယ်လို့အမေရိကန်မရိန်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီး KC Litsey ကပြောပါတယ်။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလွန်ခဲ့တဲ့9နှစ်လောက်ကလိမ့်မိုင်းဆိုင်ရာမတရားပြုကျင့်ခံခဲ့ရပြီးတဲ့နောက်ပြင်းထန်တဲ့စိတ်ဝေဒနာခံစားခဲ့ရပြီးအတူနေချစ်သူကြီးစားကိုအသက်အန္တရာယ်ပြုမှုနဲ့စစ်အချင်းထောက်မှာလက်ရှိချုပ်နှောင်ခံထားရသူအမေရိကန်မရိန်းတပ်ဖွဲ့ကဒုတက်ချက်မတ်သက်ဦးဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းတဲ့အချိန်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်။ So I can't speak for the army and I also can't speak for the the entire Department of Defense. I can speak toward what I know about the Marine
Corps. ကျွန်တော်အနေနဲ့စစ်တပ်တစ်ခုလုံးကိုစာပြောတာမဟုတ်ဘူးလို့ကာဝေးဝန်ကြီးဌာနအနေနဲ့လည်းပြောခွင့်မရှိပါဘူး။ Marine တပ်ဖွဲ့တွေကအခြေအနေကိုပဲပြောနိုင်ပါတယ်။ကာဝေးဌာနကထုတ်ပြန်တဲ့စစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနဲ့ပတ်သက်လို့2019ခုနှစ်နှစ်ပတ်လည်အစီအခံစာကိုကြည့်ရင်တော့မရိတပ်ဖွဲ့ဝင်ကြမှာဒီလိုဖြစ်ရတွေကကြားဆင်းသွားရင်ဆိုတာတွေ့ရပါမယ်။ဒါမဲ့လည်းလိမ်မိုင်းဆိုင်ရာမတရားပြုမှုတွေနဲ့ပတ်သက်ပြီးတော့အသိပေးတိုင်ကြားမှုနှဲပါတယ်ဆိုတဲ့အချက်ကိုကျွန်တော်တို့နားလည်လက်ခံထားတာကြောင့်ဒီလိုအစီအခံစာထဲမှာဒီလိုဖြစ်ရတွေကြားဆင်းသွားတယ်ဆိုတာကိုကြည့်ပြီးတော့ဒါတွေတကယ်ပဲကြားဆင်းလာတယ်လို့တော့ကျွန်တော်တို့တစ်ထစ်ချခံယူလို့မရပါဘူး။မရိတပ်ဖွဲ့တွေအနေနဲ့ဒီလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနောက်ဆက်စော်ကားမှုတွေကိုတိုက်ဖျက်ဖို့တန်တဲ့ထန်အခိုင်အမာချမှတ်ပြီးတော့လှုပ်ဆောင်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ်
။မတဲဦးဖြစ်ရတဲ့ပတ်သက်လို့ကတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေစေတရားရေးဆိုင်ရာကိစ္စတခုဖြစ်တာကြောင့်ရောမတဲဦးရဲ့ပုံကူရေးဆိုင်ရာအခွင့်အရေးကိုလေးစားရမှာဖြစ်လို့သူ့အနေနဲ့ဘာမှမတ်ချက်ပေးမပြောနိုင်ဘူးလို့ဗိုလ်ကြီးလစ်စီကပြောပါတယ်။မြန်မာအမေရိကန်တအူးဖြစ်တဲ့မရိန်းတပ်ဖွဲ့ကဒုတက်ချက်မတ်သဲဦးကတော့လွန်ခဲ့တဲ့9နှစ်လောက်ကျွန်ကအမေရိကန်မရိန်းတပ်ဖွဲ့မှာတာဝန်ထမ်းဆောင်နေတဲ့အချိန်မှာပဲတခြားမရိန်းတပ်သားတို့ကသူ့ကိုမတရားပြုကျင့်တာခံခဲ့ရပြီးဒီပေါ်မှာအထက်အရာရှိကတာဝန်ယူဖြည့်ရှင်းပေးတာမရှိတဲ့အတွက်ပြင်းထန်တဲ့စိတ်ဖိစီးမှုဝေဒနာကိုခံစားခဲ့ရတာဖြစ်တယ်လို့မတ်သဲဦးရဲ့ဖခင်ဦးအာယူကပြောပါတယ်
။ဒါတော့သူကအိုကီနာဝါကျွန်းစုမှာနေတဲ့ဦးကအဲ့ဒီစိတ်ဝေဒနာသူ့ရဲ့အထက်အရာရှိတို့မဟုတ်သူ့နဲ့လောဖို့ခိုင်တဲ့ကနေသူ့ကိုအဲ့ဒီခုနကတော့ special assault လို့ပြောတာပေါ့နော်သူတို့ခေါ်တာအဲ့ဒါကြီးလုပ်တဲ့အတွက်ကြောင့်အဲ့ဒီပုံမှာသူစိတ်နှောက်အချက်အများကြီးဖြစ်ခဲ့ရတယ်ဖြစ်ခဲ့ပြီးတော့သူက United States ပြန်ရောက်တဲ့သူ base ကိုပြန်ရောက်နေကြသူရဲ့အထက်အရာရှိတို့တရားကိုအချက်လက်နဲ့တကွာသူတိုင်တယ်သူတိုင်တဲ့သာမိတ်တူလေးကျွန်တော်ဒီမှာသူပို့လာတယ်အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီဟာကိုတိုင်ခဲ့တယ်တိုင်ခဲ့ပြီမလို့သူတို့ကဒီဟာနဲ့ပတ်သက်လို့ CD ရောက်ရောက်အေးမယူဘူး
မတဲဦးဟာသူ့ရဲ့စိတ်ဝေဒနာကြောင့်အတူနေချစ်သူရီးစားကိုအသက်အန္တရာယ်ပြုတဲ့အထိကြမ်းကြမ်းတမ်းတမ်းဆက်ဆံတာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်စစ်အချင်းထောင်တစ်ခုမှချုပ်နှောင်ခံထားရပြီးအမှုရင်ဆိုင်နေရတာဖြစ်ပါတယ်။ဒီလ9ရက်နေ့တုန်းကသူ့အမှုကိုစစ်တရားရုံးမှာပထမဆုံးအကြိမ်ကြာနာခဲ့ကြပါတယ်။အမှုနဲ့ပတ်သက်လို့ကနအူးအဆင့်နှစ်ဖက်ရှိနေတွေရဲ့ရှောက်လဲချက်တွေကိုနားထောင်တဲ့အဆင့်သာဖြစ်တာမို့အမှုအသွားလာဘယ်လိုဖြစ်လာမလဲဆိုတာတော့မပြောနိုင်သေးပါဘူး။အမှုကိုနောက်တစ်ကြိမ်ဘယ်တော့ကြာနာမလဲဆိုတာကိုလည်းမသိရသေးဘူးလို့ဦးအာယူကပြောပါတယ်။မရိန်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီးလစ်စီကတော့မရိန်းတပ်ဖွဲ့တွေအတွင်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံရတာနောက်ဆက်စော်ကားခံရတာတွေကြုံရတယ်ဆိုရင်ဘယ်သူမှစိုးတိုင်ကြနိုင်ပြီးလိုအပ်တဲ့ကူညီထောက်ပံ့မှုတွေရယူနိုင်ပါတယ်လို့ပြောပါတယ
် Regardless of if sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the
mental problem so ga mu material ပြုကျင့်မှုတစ်ခုခုဖြစ်ပြင်ဆိုရင်ပြီးခဲ့တဲ့နှစ်ပိုင်းကပဲဖြစ်ဖြစ်လွန်ခဲ့တဲ့နှစ်ပိုင်းကပဲဖြစ်ဖြစ်ကင်တွယ်တဲ့နေရာမှာလုပ်ငန်းစဉ်ကတော့အတူတူပါပဲလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုကာကွယ်ရေးနဲ့တုတ်ပြန်ကင်တွယ်ရေးအစီအစဉ်တိုင်းဆောင်ရွက်ပါတယ်မတရားပြုကျင့်ခံရသူအနေနဲ့အကန့်သတ်ထားပြီးတော့တိုင်ကြားမှုဒါမှမဟုတ်ဘာအကန့်သတ်ချက်မှမထားဘဲနဲ့တိုင်ကြားမှုဆိုတော့တိုင်ကြားနိုင်တဲ့နည်းလမ်းနှစ်ခုရှိပါတယ်ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာတယ်ဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကင်တွယ်မှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်။အဲ့ဒီထက်လိမ်မိုင်းဆိုင်ရာမတရားပြုမှုတုံ့ပြန်ကင်တွယ်ရေးတာဝန်ခံတယောက်နဲ့ခရီးသူဘက်ကရှေ့ထွက်လိုက်ပါကူညီဆောင်ရွက်ပေးသူတယောက်ခံထားပေးပါတယ်။ဒီတိုင်ကြားရေးပုံစံတစ်ခုမှာအဓိကကွဲလွဲတာကတော့တိုင်ကြားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါ။တိုင်ကြားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူ့ကမှသိခွင့်မပြုဘူး။တရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းမျိုးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်ကြားတာမျိုးဖြစ်ပါရင်။မရင်းတပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးတာကိုလက်ခံတဲ့အကန့်အသတ်မထားတဲ့တိုင်ကြားမှုမျိုးကိုအားပေးပါရင်ဒီတော့မှအဖြစ်ကျူးလွန်တဲ့သူကိုထိထိရောက်ရောက်ဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ်။
မရင်းတပ်ဖွဲ့အပါအဝင်အမေရိကန်စစ်တပ်အတွင်းမှလူမိုင်းဆိုင်ရာမတရားပြုကျင့်မှုနှောက်ယှက်စော်ကားမှုတွေနဲ့တိုင်ကြားမှုတွေကတော့2019ခုနှစ်အတွင်း300ခန့်လုံးတိုးလာတာတွေ့ရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပေတဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့2019ခုနှစ်အတွက်အစိုးရကစာမှာဖော်ပြထားပါတယ်ရှင်။